ဒီနေ့ဟာအမေရိကန်ပြည်ထောင်စုမှာကျေးဇူးတော်နေ့ဖြစ်ပြီးမိသားစုတွေမိတ်ဆွေတငယ်ချင်းတွေစုဝေးပြီးတော့စားတော့ကြအလှပြစီတန်းနဲ့လည်းပွဲတွေအမေရိကန်ဘောလုံးပွဲတွေကိုကြည့်ကြတယ်လို့လူအများပြားအတွက်လည်းအားလိုက်ရကာလဈေးဝယ်ရသည်စတဲ့အချိန်ဖြစ်ပါတယ်။နယူးယောက်မြို့မှာတော့နေ့စဉ်ကျင်းပနေကြကျေးဇူးတော်နေ့အလှပြကားတွေလက်လက်ပွဲကိုဒီနေ့ကျင်းပဖို့ရှိပြီးတဲတွေအပြည့်တင်ထားတဲ့ truck ကားတွေမိုင်းရှာခွေးတွေအပါအဝင်လူညုံရေးတိုးမြင့်ထားတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ခိုင်မာတဲ့ချိန်ကျောက်မှုမျိုးရထားတာမျိုးမရှိပေမဲ့လည်းမန်ဟက်တန်ရက်ကိုဖြတ်သွားမယ်နှစ်မိုင်ခွဲရှိတဲ့အလှပြလှည့်လည်ပွဲလမ်းကြောင်းတစ်လျှောက်အရက်ဝင်နေရောယူနီဖောင်းတွေပါရဲတပ်ဖွဲ့ဝင်3000ကျော်ကိုချထားမယ်လို့နယူးယောက်မြို့ရဲတပ်ဖွဲ့ကပြောပါတယ်လှည့်လည်ပွဲကတော့အရှေ့ပိုင်းဒေသစံတော်ကြီးမနေ့9နာရီမှာစမှာပါဒီပွဲကိုလူ3000နီးပါးလာကြည့်မယ်လို့ပွဲစီစဉ်သူတွေကခန့်မှန်းထားပါတယ်နယူးယောက်ရဲတပ်ဖွဲ့အတွက်ဒီနှစ်မှာလုံခြုံရေးဆိုင်ရာနောက်ထပ်အထူးလှုပ်ဆောင်နေရတာလည်းရှိပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နေထိုင်တဲ့အထက်မြင့်အဆောက်အဦးကြီးဟာအလှပြလှည့်လည်ပွဲလမ်းကြောင်းနဲ့တဘလောက်အကွာမှာရှိနေတာကြောင့်ပါဒါပေမဲ့ Trump နဲ့သူ့မိသားစုကတော့နယူးယောက်မှာရှိမနေပဲကီလိုမီတာ1600ကျော်ဝေးတဲ့ Florida ပြည်နယ် Palm Beach မှာကျောင်းနေကြပါတယ်။